SBS Radio
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။သောရရှင်များရှင်ဩစတြေးလျနိုင်ငံမှာကိုမတိလိုက်ပဲနဲ့အသေးစားပြည့်မှုကျွလွန်မိတာမျိုးဖြစ်တတ်ပါတယ်။မတိလို့လုံမိတဲ့အရာကနေနောက်ဆက်တွဲဆူကျိုးတွေဖြစ်ပေါ်နိုင်ပါတယ်။ခွေးကိုမပုံမတင်ပဲမွေးမိတာတွေကြည်ပကနေရလာတဲ့ကားလိုင်စင်နဲ့ဩစတြေးလျမှာကားမောင်းတာတွေကားတော့မခတ်မိတာတွေဘူဒာယုံလိုအမိုးအကာအောက်မှာဆဲလိတ်တောက်တာတွေကိုဩစတြေးလျနိုင်ငံမှာပြည့်မှုအသေးစားတွေလို့သတ်မှတ်ပြီးတော့ဥပဒေနဲ့ညှဉ်းဆွန်းစေနိုင်ပါတယ်မိမိနေခဲ့တဲ့နိုင်ငံမှာအဲ့ဒီလိုဥပဒေကျင့်သုံးတာမျိုးမရှိခဲ့လို့မတိရပဲဩစတြေးလျနိုင်ငံမှာအဲ့ဒီလိုပြည့်မှုကျူးလွန်မိသွားတာမျိုးဖြစ်တတ်ပါတယ်Florence Matalba Cruz ဟာ New South Wales ပြည်နယ်ကဒုက္ခသည်တွေနဲ့ရောက်လာတဲ့မိသားစုတွေကိုဥပဒေရေးရာမှာအကူအညီပေးနေတဲ့ Legal Aid ရှင်နေတူဖြစ်ပါတယ်။သူမရဲ့ပြောပြချက်အရကိုနေခဲ့တဲ့နိုင်ငံမှာလက်ခံခဲ့တဲ့အရာတွေကဒီနိုင်ငံမှာလက်မခံဘဲတရားမဝင်တဲ့လုပ်ရဖြစ်နေတတ်တယ်လို့ပြောပြပါတယ်
။ One of the things that my dad likes to do is when he goes to the market Sometimes he tastes the fruit, for example, like a grape or something like that. And I know just going into the community and going into the shops and stores and things like that, I can see that a lot of people from different cultures have that similar practice. But what they don't understand is in that situation where they're taking fruit and they're trying and they're tasting it out in like Woolworths and Coles or those types of supermarkets,
ကျမရဲ့ဖေဖေလှုပ်လေးရှိတဲ့အကျင့်တစ်ခုကတော့ဈေးသွားတဲ့အခါမှာအသီးတွေကိုမြည်းစမ်းတဲ့အနေနဲ့စားကြည့်တတ်ပါတယ်။ဥပမာစပြစ်နဲ့တခြားအသီးတွေကိုယူစားကြည့်တာမျိုးပါ။လူမှုအတိုင်းဝိုင်းထဲသွားတာပဲဖြစ်ဖြစ်ဈေးဆိုင်တွေကိုသွားတဲ့အခါတွေမှာလှုပ်တတ်ပါတယ်။တခြားရိုးရာယဉ်ကျေးမှုကနေဆင်းသက်လာတဲ့လူတွေအများအပြားလဲအဲ့ဒီလိုပဲလှုပ်တတ်တဲ့အကျင့်ရှိတာကိုဂျပန်သတိပြုမိပါတယ်။ဒါပေမဲ့အသီးတွေကိုမြည်းစားကြည့်တာမျိုးColes နဲ့ Woolworths လို့စူပါမားကတ်မှာလုံမိတယ်ဆိုရင်တော့ဒါကိုခိုးတဲ့လုပ်ရန်လို့မြင်ကြမှာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဒီလိုအသေးအဖွဲကိစ္စကြောင့်ဖန်ဆီးခံရတဲ့အထိဖြစ်ချင်မှာဖြစ်နိုင်ပေမဲ့လေတယောက်နဲ့တယောက်စကားများငင်းခုန်ကြရာကနေပြဿနာကြီးတဲ့အထိဖြစ်သွားတတ်ပါတယ်။နောက်ထလူတွေသိမ့်မသိတဲ့အရာတစ်ခုကတော့မိမိရဲ့ကားထဲမှာဒါမှမဟုတ်မိမိရဲ့နေအိမ်မှာတချင်းကိုအကျဲကြီးဖွင့်ထားတာဟာလေပြည့်မှုသဘောကြားရောက်နိုင်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ
် Coming from you know a cultural background where music is a big part of our background our culture you know we love putting music on and when we're at home if we have a party or something like that the music is very loud and sometimes people don't know that there are also noise restrictions so it can't be too late especially during weekdays and it can't be too
ကျမတို့ရဲ့ရိုးရာရဒေဂီတာကိုချစ်မြတ်နိုးကြပြီးတော့ဒေဂီတာတွေဆိုတာကျမတို့ရဲ့တစိတ်တပိုင်းကိုဖြစ်နေပါတယ်။ဒါကြောင့်တခြင်းတွေဖွင့်နားထောင်တာမျိုးလုပ်လို့ရှိပါတယ်။အိမ်မှာနေတဲ့အခါအိမ်မှာပါတီပွဲလုပ်တဲ့အခါတခြင်းကိုအကျဲကြီးဖွင့်တတ်ပါတယ်။အတန်နဲ့ပတ်သက်ပြီးကန့်သတ်ချက်တွေဆိုတာတွေကိုလူတွေမသိဘဲအကျဲကြီးဖွင့်ကြတာမျိုးလုပ်တတ်ပါတယ်။အထူးသဖြင့်တနေ့လာနေ့ကနေတောက်ကြနေ့လိုမျိုးတွေဆိုရင်ညမိုးချုံနောက်ကျတဲ့အချိန်တွေမှာတချင်းကိုအကျဲကြီးဖွင့်တာတွေမနေ့အစောကြီးမှာတချင်းဖွင့်တာမျိုးတွေကိုလုံးလို့မရဘူးလို့ရှင်းပြခဲ့ပါတယ်မိသားစုဆိုင်ရာဥပဒေနဲ့ပတ်သက်ပြီးအလုပ်လုပ်တဲ့အခါမှာတွေ့ရလေရှိတာတစ်ခုကတော့ကလေးတွေကြောက်မတဲ့တဲ့ကိစ္စဖြစ်တယ်လို့သူကဆက်ပြောပြပါတယ
် Absolutely brand new never lived in previouslyAnd generally the builder or the developer will give you a letter to that effect.
ကလေးတွေကြောင်းပြဲတာဟာပြဿနာကြီးဖြစ်နိုင်တယ်ဆိုတာကိုမိဘတွေအများအပြားကမသိကြပါဘူး။အဲ့ဒီတော့ကလေးကကြောင်းမသွားဘူးဆိုရင်မိဘမှာတာဝန်ရှိတယ်လို့အာဏာပိုင်တွေကမြင်ပြီးပညာရေးဌာနကနေမိသားစုအရေးမှာပါဝင်လာတာတွေမိသားစုနဲ့လူမှုအတိုင်းဝိုင်းဝန်ဆောင်မှုဆိုင်ရာဌာနကနေမိသားစုအတွင်းမှာပါဝင်လာရတာမျိုးတွေအထိဖြစ်သွားနိုင်ပါတယ်။နောက်ထပ်ပြဿနာတစ်ခုကတော့အိမ်ထောင်ဘက်တွေတယောက်နဲ့တယောက်ပြဿနာဖြစ်လို့ခွဲနေကြတဲ့အခါမှာဒီအတိုင်းမထားဘဲ ဖုန်းတွေဆက် text တွေရေးပြီးတော့နောက်ဆက်ပေးတာမျိုးတွေလုပ်တတ်ပါတယ်။အဲဒီလိုလောက်ရတွေကိုကြည့်ပြီးရဲတွေက apprehended domestic violence order AVO အင်းတွေအကြမ်းဖက်မှုလို့သတ်မှတ်ပြီးတော့ကန့်သတ်ချက်တွေထားရှိပေးထားပါတယ
်။ You have to be a resident, okay? You have to be citizen or permit in Australia.To get that grant, if you're a foreign, you can't get it. You have to be a Australian resident.
Okay, lo, AVO ထုတ်ထားခံရတဲ့လူကကလေးကိုတွေ့ရဖို့ရှေ့နေကနေတဆင်မသွားပဲ AVO သတ်မှတ်ခံထားရတဲ့ဂျားကနေ message တွေဆက်ပို့နေမယ်ဆိုရင်တော့ရဲတွေက AVO ကိုချိုးဖောက်တယ်လို့ပြောနိုင်ပါတယ်။အဲ့ဒီလိုချိုးဖောက်မှုတွေဟာရာဇဝတ်မှုဖြစ်နိုင်တဲ့အတွေ့ဒုက္ခရောက်သွားနိုင်တယ်လို့ကိုယ့်ရဲ့ရာဇဝတ်မှုတမိုင်းအပေါ်လဲထိခိုက်နေတာမျိုးတွေဖြစ်စေနိုင်ပါတယ်။ဘယ်လိုပြစ်မှုကိုကျူးလွန်တဲ့အပေါ်မူတည်ပြီးတော့တခါတလေသတိပေးခံရယုံတခါတလေဒဏ်ကျေးဆောင်လိုက်ယုံဖြစ်နိုင်ပေမဲ့တခါတလေမှာအများကြီးဆိုးရတဲ့အထိဖြစ်သွားတတ်ပါတယ
်။ It's a parking ticket. That's a minor traffic offense. That's not going to be on your record, but things likeusing offensive language in public, if they have a knife, you know, in public, in a public place, if they're driving without their license, if they're driving over the speed limit, depending on how much over the speed limit they've driven, all of those things that can form part of a criminal record, shoplifting.
ကပ်ကင်တွေ့ဖိုင်းရတယ်ဆိုရင်ဒါဟာအပြစ်သေးသေးလေးဖြစ်တဲ့အတွက်ရာဇဝတ်မှုဆိုင်ရာမှတ်တမ်းထဲသွင်းခံရမှာမဟုတ်ပါဘူး။ဒါပေမဲ့အများပြည်သူတွေရှေ့မှာရိုင်းပြတဲ့စကားတွေပြောတယ်ဓာရီကင်ဆောင်တယ်ဆိုရင်ဒါမှမဟုတ် license မရှိပဲကားမောင်းတယ် speed limit တွေကျော်ပြီးတော့ကားမောင်းတယ်ဆိုရင်အရှိန်ပိုမောင်းရင်ပိုမောင်းတလောက်အပြစ်ပေးခံရမှာဖြစ်ပါတယ်အဲ့ဒါတွေကကိုယ့်ရဲ့ရာဇဝတ်မှုဆိုင်ရာမှတ်တမ်းထဲရောက်သွားနိုင်တဲ့အရာတွေဖြစ်ပြီးဈေးဆိုင်ကနေတခုခုခိုးယူတာတွေကလည်းအလားတူဆိုးကျိုးတွေရှိစေနိုင်တယ်လို့ရှင်းပြသွားခဲ့ပါတယ်။အဲ့ဒီပြည်မှုတွေအတွေ့ဒဏ်ကြီးတွေကဒေါ်လာထောင်နဲ့ချီအထိဖြစ်နိုင်ပြီးမပေးနိုင်ရင်ပြဿနာကပိုကြီးလာမှာဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကူညီပံ့ပိုးမှုတွေရယူနိုင်တဲ့နေရာတွေရှိတယ်လို့ Florence Martelvo Cruz ကရှင်းပြပါတယ်
။ Given from the government to the first home buyer to help them and support them buy their first home.Even though it's not a large of amount of money, okay, but it does help a bit.
Legal aid ma, work and development order won saw mu re shi bi, ai ra re ga dan ji ko pa san pe pi lo saung sia ma lo be, lu mu a tai wai twe tu khu khu lou pe pi lo dan ji ko che lai da myo lou nai aw ku nyi pe de lo, tin nan tu khu khu ko te lai da myo le lou nai ma re. Ko pe ya me dan ji ye a ne a mya paw mu ti bi,လူမှုအတိုင်းဝိုင်းကိုတနည်းတလန်းအကျိုးပြုမဲ့အလုပ်ကိုဘယ်နှစ်နာရီဘယ်နှစ်ပတ်လုပ်ပေးရမယ်ဆိုတာမျိုးကိုသတ်မှတ်ပေးတာတွေကကွဲပြားနိုင်တယ်လို့ရှင်းပြသွားခဲ့ပါတယ်။ Nohara Odicho ဟာ Refugee Service of Legal Aid New South Wales အဖွဲ့ကဆက်ဆံရေးမှူးတူဖြစ်ပါတယ်။ကိုအနေနဲ့တခုခုအခက်အခဲကြုံရပြီးဆိုရင်ဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီး legal aid ကိုအကူအညီကိုတောင်းခံကြည့်ဖို့နှောက်နှေးမနေသင့်ဘူးလို့အကြံပြုထားပါတယ်
။ Most people from Carl Cummins and newly arrived they tend to blame themselves when those problems happen so they don't ask for help. They will ask community members so and then some maybe they get the wrong advice or
ဒီဘက်ကနေရောက်လာတဲ့ CALD Cult Community လူမှုအတိုင်းဝိုင်းတွေနဲ့အသိရောက်လာတဲ့လူတွေဟာပြဿနာဖြစ်တဲ့အခါမှာမိမိကိုယ်ကိုယ်သာရိုးမယ်ဖွဲ့တတ်ကြပြီးအကူအညီတောင်းခံတာမျိုးသိလို့လေမရှိကြပါဘူးသူတို့အချင်းချင်းထဲကလူတွေကိုပဲမေးကြည့်တဲ့အတွေ့မမှန်မကန်သတင်းတွေမမှန်တဲ့အချက်အလက်တွေကိုရရှိသွားစေနိုင်ပါတယ်ကိုယ်ကြုံရတဲ့ပြဿနာကသေးသည့်ဖြစ်စေကြီးသည့်ဖြစ်စေ professional တွေရဲ့အကြံဉာဏ်အကူအညီရယူပြီးတော့ legal aid ကိုစောစောစီစီဆက်သွယ်ဖို့အကြံပြုထားပါတယ
် It's like when you're sick you go to the doctor when your car is broken you just take it someone to fix it so those legal issues and you can see someone to help you with most people they say it's not really a big problem is to go to a lawyer don't need a lawyer it's just like something small it's just a fine it's just like a contract or just like I have a problem with the school and with my children I don't want anyone to involve on this in this matter. But just saying those are legal issues and we can really solve it. And as early that you can come.
ဒီဟာတွေကတော့တင်ပြတဲ့အခါဆရာဝန်ကိုသွားတွေ့ရတဲ့လူမျိုးပါပဲ။ကားပြည့်တဲ့အခါကားပြင်တက်တဲ့လူစီကိုသွားတယ်လို့ဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပြဿနာတက်ပြီးဆိုရင်လေဥပဒေအကြောင်းသိနာလေတဲ့လူတွေစီကိုသွားပြီးတော့အကူအညီတောင်းရမှာဖြစ်ပါတယ်လူအများစုကဒါဟာပြဿနာကြီးကြီးမားမားမဟုတ်ပါဘူးရှေ့နေစီသွားစရာမလိုပါဘူးလို့ပြောတတ်ကြပါတယ်ဒါဟာတိတိဖွဖွဲပါပဲပြဿနာမဟုတ်လောက်ပါဘူးသဘောတူညီချက်တစ်ခုပါပဲဆိုတာမျိုးဒါမှမဟုတ်ငါကလေးနဲ့စာတင်ကျောင်းကြားကပြဿနာပါပဲတခြားလူတွေကိုဒီကိစ္စထဲဝင်မပါစေချင်ဘူးဆိုပြီးသဘောမထားတဲ့မဲ့ဒါရီအားလုံးဟာတရားဥပဒေရေးရာနဲ့ဆိုင်တဲ့အတွက် Legal Aid C ကိုတက်နိုင်သမျှစစောလာပြီးတော့အကူအညီရယူမယ်ဆိုရင်တော့ပြဿနာဖြေရှင်းဖို့အတွက်ရွေးချယ်စရာလမ်းတွေပိုများပြားနိုင်တယ်လို့ရှင်းပြသွားတာဖြစ်ပါတယ်။ Florence Motovo Cruz ကလည်းရှင်းနေနဲ့ပြောဆိုဆွေးနွေးတဲ့အရာတွေဟာတခြားလူတွေစီပေါက်ကြားသွားမှာမဟုတ်ပဲမြို့ရဲ့နှုတ်လုံမှုအတွေ့စိတ်ချရတယ်လို့ထပ်လောင်းပြောဆိုလိုက်ပါတယ
် So a lot of the times people are worried that the community is going to know what the legal problem are there's going to be talk in the town and that's not going to happen because when you see a lawyer particularly legal aid lawyer it's free but when you see a lawyer it's confidential they won't disclose whatever you've discussed to anyone else
အများအပြည့်လူတွေကသူတို့ရဲ့လူမှုတိုင်ဝိုင်းထဲကလူတွေတိပါကိုစိုးရင်တက်ကြပြီးတော့အတင်းတုတ်ကြမှာကိုလည်းစိုးရင်နေကြပါတယ်တကယ်တော့ရှင့်နေနဲ့တွေ့တယ်ဆိုတာအဲ့ဒီလိုဖြစ်လာစရာအကြောင်းမရှိပါဘူးကိုကရှင့်နေနဲ့တွေ့တယ် Legal Aid ရှင့်နေနဲ့တွေ့တယ်ဆိုတာအခမဲ့ဖြစ်သလိုလျှို့ဝှက်မှုအတွက်လည်းစိတ်ချရပါတယ်ရှင့်နေတွေကတခြားလူကိုပြန်ဖောက်တယ်ချမှာမဟုတ်ဘူးလို့ရှင်းပြသွားခဲ့ပါတယ်ဥပဒေရေးရာနဲ့ပတ်သက်ပြီးအကူအညီလိုတယ်ဒါမှမဟုတ်မေးစရာတွေရှိတယ်ဆိုရင်တော့ကိုနဲ့နီးစပ်ရာ Legal Aid ရုံးကိုသွားပြီးတော့အခမဲ့ဝန်ဆောင်မှုရယူနိုင်သလိုအင်္ဂလိပ်စကားအခက်အခဲရှိတယ်ဆိုရင်လည်းစကားပြန်ဝန်ဆောင်မှုတောင်းခံနိုင်တဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်ကျမကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် Hear more stories in your language by visiting sbs.com.au